လူသက်မှုနဲ့ဖန်ဆီးခံနေရတဲ့ကိုဝင်းစောထွန်းနဲ့ကိုဇော်လင်းတို့အတွဲဆရာတို့အခုဆောင်ရွက်နေတဲ့အခြေအနေသိပြရစေရှင
်။အခုကျွန်တော်တို့ကနှစ်ဖင်ကဆင်နိုင်မှာဒီဘန်ကောက်မှာရှိတဲ့ဘိုဟိုအစိုးရရှိနေရုံကိုကျွန်တော်တို့စတင်မှာပါ။ကျွန်တော်တို့24ရက်နေ့ကအင်းကြီးကမှကလေးကြီးသွားတည်တဲ့အခါမိဘတွေပါသွားပါတယ်။အဲဒီမိဘတွေရဲ့ရှေ့မှာပဲကလေးတွေကသူတို့ကပြေမှုစုလို့ညမရှိဘူး။ဒီရဲနဲ့ပါတယ်ရရဲနဲ့ရဲနဲ့နှိမ့်ဆက်တဲ့တမမခနဲ့ဆိုမှဝန်ခံလိုက်တယ်ဆိုတဲ့သဘောပြောတယ်။သူကမိဘတွေရှိမှာကျွန်တော်တို့ရှိမှာပြောတဲ့ခါကျတော့အမှန်အတိုင်းဖြစ်ဖို့အတွက်ကျွန်တော်ဒီစာကိုဆိုရရှိနေဦးပြင်တယ်ပါ။ဒါကကျွန်တော်တို့မိတူကိုကော်စမွေးကခရိုင်အစိုးရစီမံရေးဝန်ထမ်းတွေတိုက်အဲ့ဒါကိုဆက်တင်ပါပါ
။ကိုဝင်းစော်ထွန်းတို့ဒီနေ့တရားရုံးထုတ်တယ်လို့လည်းကျွန်တော်တို့ကြားရတယ်
။ဟုတ်ပါခင်ဗျာချုပ်ရချယူတာပါ။တို့ကတရားရုံးကခွင့်ပြုချက်မှာတို့ကချုပ်ဖားလို့ရမှာပါ။အမှုမတင်ခင်မှာဆိုရရဖို့တဲ့ကိုတရားရုံးမှာကျွန်တော်ဇမန်ထပ်ယူရပါလား
။ကိုဝင်းစော်ထွန်းတို့နဲ့ထက်တွေ့ဖို့ဘယ်တော့လောက်စီစဉ်ထားပါသေးလဲဆရာ
။ကျွန်တော်တို့နှစ်ဖင်ကစီဝေးပြီးမှကျွန်တော်ပြောလို့ရမယ်ခင်ဗျာ။နှစ်ဖင်ကကျွန်တော်အခြေအနေမှကောင်းစီနဲ့ကျွန်တော်တို့တန်ရုံးဖွဲ့ဟိုတာမကြီးဥဆောင်ပြီးတော့ပြေဖို့ရှိပါတယ်။အဲ့ဒါပြီးမှကျွန်တော်ပြောလို့ရမှာပါ
။ဟုတ်ကဲ့ဟိုပြီးခဲ့တဲ့ရက်ကဗြိတိန်ကစုံတော့အဖွဲ့ကအဲ့ဒီအခင်းဖြစ်ပွားတဲ့လိတ်ကျွန်းကိုသွားပြီးတော့စုံစမ်းခဲ့တယ်လို့လည်းဟိုကြားရတယ်ရှင်။ဆိုတော့လေဟိုဆရာတို့အနေနဲ့အခုဒီဗြိတိန်စုံတော့အဖွဲ့တွေနဲ့တွေ့ဖို့ရောရှိပါလား။နောက်ဒီသူတို့စုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးတော့ဆရာတို့ဘာများသိရတာရှိပါလဲရှင်။
အဲ့တော့ကျွန်တော်အချိန်လေးကိုတိကျမသိသေးဘူးခင်ဗျ။ဘာလို့ဆိုတော့ကျွန်တော်တို့ရောတာမကြီးအောင်တွေ့တယ်ဘူးကျွန်တော်တို့ရောတွေ့ရမယ်ဆိုရင်တော့ဒါကောင်းတဲ့လာလာပါပဲ
။နောက်တစ်ခုကဒီလိတ်ကျွန်းလူသတ်မှုကိုပြန်ပြီးသုံးသပ်ဖို့ထိုင်းရဲကိုကော့စမီဥပဒေရုံးကနေပြီးညွှန်ကြားထားတယ်လို့လည်းသိရတယ်။ဆရာအဲ့ကိစ္စရောဆရာဘယ်လိုများအခြေအနေရှိပါလဲ
။ဟုတ်ပါတယ်။အဲ့လိုညွှန်ကြားတဲ့အချက်မှာကျွန်တော်တို့ကအချက်လေးပို့ပြီးတော့ပြည့်စုံစေချင်တယ်။အမှန်တရားပေါ်ပေါက်ဖို့အတွက်မနေ့ကကျွန်တော်တို့ဒီအတင်းဦးစီးကသမှတွေ့ရတဲ့ချက်တွေကိုစာဆက်ပြီးတော့ကော့စမွေအစိုးရအခြေအနေကိုတင်ခဲ့တာပါ။မှန်တိုင်းတော့ရင်တော့အချိန်ကြီးအများကြီးကောင်းနေပါလေ။ဒီကောင်းတဲ့အချိန်လေးတို့တို့ပေါ်ပြီးတော့အမှန်တရားပေါ်ပေါအောင်သုံးသပ်ဆင်ခြင်ပေးဖို့ဆိုကျွန်တော်တင်ပြထားခဲ့တာပါ
။ကိုဝင်းစော်ထွန်းတို့ကိုစော်လင်းတို့အမှုကိုအမှတ်ခံရဖို့အတွက်ကိုဒီထိုင်းနိုင်ငံကဒီလုပ်ငန်းရှင်တထေးကြီး၄ဦးကကူညီမယ်လို့လည်းကြားတယ်။ဆရာအိုက်ခိဆာမြာ
အဲကျွန်တော်ကတော့ဒီတရားရုံးတင်အမှတ်ခံချက်ခွင့်ရှိတယ်။အဲ့ခါမှာကျွန်တော်တို့ကကြံပက်တဲ့ခိုင်လုံစွာနဲ့အမှတ်ခံချက်ဖို့လည်းစဉ်းစားထားပါတယ်။ဟုတ်ကဲ့အမှတ်ခံရရင်လည်းတယောက်ကို၁၀သိန်းဆိုတော့၂ယောက်ဆိုရင်သိန်း၂၀လုံးပါပါ။ဒါကိုလည်းတာမကြီးရဲ့မိတ်ဆွေရင်းကြီးတဲ့လူတွေနဲ့ထိုင်းလုပ်ငန်းရှင်တွေနေနဲ့ပါဝင်ပြီးတော့ကူညီမယ်လို့လည်းပြောသံတော်ကြားပါတယ်ခင်ဗျာ
ဆရာတို့ဟိုတနေ့ကဒီထိုင်းရှင်တွေများကောင်စီနဲ့လည်းတွေ့ရတယ်ဆိုတော့လေဒီအမှုနဲ့ပတ်သက်ပြီးတော့ထိုင်းရှင်တွေများကောင်စီဘက်ကရောဆရာသူတို့ဘယ်လိုများဆောင်ရွက်တာတွေရှိနေပါလဲဆရာ
သူတို့ကဒီမှုနဲ့ပတ်သက်လို့ထိုင်းရှင်တွေများကောင်စီအနေနဲ့16ဦးပါတဲ့ရှင်တွေများဖွဲ့ပြီးတော့ဒီဟာကိုသူတို့အားလုံးတာဝန်ယူလိုက်ပြီမယ်လို့ပြောပါတယ်အဲဒါကျွန်တော်တို့လည်းတာယုံနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီကလေးတွေရဲ့လုံမြောက်ရေးကိုစူးစမ်းမယ်လို့လည်းပြောပါတယ်။အာမကြီးရှေ့မှာလည်းဒီစကားကိုထပ်ပြီးတော့သူကဂရိခံပြောပါတယ
်။ဆရာတို့အခုတာယုံအထူးအဖွဲ့အပြင်မြမအစိုးရဘက်ကရောဆရာတော့အထူးအဖွဲ့ဆင်လွတ်မယ်ဆိုတာရောဆရာအဲ့ဒီတဲ့င်းနဲ့ပတ်သက်ပြီးတော့နောက်ထပ်ဘယ်လိုထူးခြားမှုတွေရှိပါလဲဆရာ
။ကျွန်တော်တော့တင်ပြထားပါတယ်ခင်ဗျာ။သူတို့ကလည်းထိုင်းဥပဒေကိုဒီလိုမြန်မာနိုင်ငံအစိုးရအနေနဲ့လေးစားလိုက်တာတဲ့အနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်ရလုံနေတာတွေကိုဗန်ဒီယာပေါ်ပေါအောင်ဆောင်ရွက်တယ်ဆိုရင်တို့ကကျွန်တော်တို့ဒီတိုင်းရင်းကလွှဲထားတဲ့အထူးခွဲ့နဲ့ပဲတို့ကဟိုပါကျင်းတ်မှာပါဒါပေမဲ့ကျွန်တော်အမှန်တရားပေါ်ပေါဖို့အတွက်ကိုဒီလမ်းကြောင်းပေါ်မရောက်လာဘူးဆိုရင်တော့တို့လာကောင်းလာပါလိမ့်မယ
်ဆို
တော့ကျွန်တော်တို့ဒီနေ့ထိကတော့ထိုင်းဘက်ကအနာဘယ်နေရတော့ဥပဒေရမှန်ကောင်းဆောင်ရွက်နေတဲ့အနေအထားရှိတဲ့ကြောင့်မို့လဲအခုတည်းကတို့လာမယ့်အစီအစဉ်တော့ကျွန်တော်တို့ပြောမလာလိမ့်ပါဘူ
းကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုရိုက်နဲ့စစ်ဆေးတယ်ဆိုတာနဲ့ပတ်သက်ပြီးတော့ရဲနဲ့ဘာသာပြန်ကိုတရားစွဲဆိုဖို့စီစဉ်နေတယ်ဆိုတဲ့ကိစ္စရောဆရာနောက်ဆုံးအချိန်လေးဘယ်လိုများရှိပါလဲရှင်
ကျွန်တော်တို့အဲ့ဒါကတော့တပက်ခါကိုရှင်းနေမှကောင်စီနဲ့တွေ့တဲ့ခါမှာအဲ့ဒါကျွန်တော်တို့ပေါ်နေပြောနိုင်မယ့်ကိစ္စပါ။ဟုတ်ဆိုကျွန်တော်ဒီချက်တွေကိုတင်ပြတာတဲ့ခါမှာရှင်းနေမှကောင်စီကနေပြီးတော့ဆောင်ရွက်မယ့်အနေအထားတွေကိုကျွန်တော်တို့လည်းအဲ29ရက်ပေါ်လေအဲ့ဒီမှာတွေ့မယ်လို့ပြောတဲ့ခါမှာတော့ပြပါလိမ့်မယ်ခင်ဗျ
။ဟုတ်ကဲ့ဆရာဝတ်မျိုးတန်ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ပါကျေးဇူးပါ